ကရင်မျိုးသားစီယုံတက်မဟာတုံထိန်ချုံနေမည်ပဲခူးတိုင်းညောင်လေးပင်ခရိုင်အတွင်းမှာစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်၄ရက်အတွင်းကလေးတွေအပါအဝင်အရသား6ဦးထက်မနည်းသေဆုံးပြီးအများအပြားဒဏ်ရာရခဲ့ပါတယ်။ကြောက်ကြီးမြို့နယ်အတွင်းမှာစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေရှိနေပေမဲ့စစ်ကောင်စီဘက်ကတော့သတင်းတရားသတင်းမထုတ်ပြန်ပါဘူး။ဒီသတင်းကို VOA သတင်းတောက်မတ်အေးမာကပေးပို့ထားပါတယ
်။ကရင်မျိုးသားစီယုံတက်မဟာတုံထိန်ချုံနေမည်ပဲခူးတိုင်းညောင်လေးပင်ခရိုင်အတွင်းကကြောက်ကြီးမြို့နယ်ထဲမှာကြီးရွာတွေကိုစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိတာကြောင့်အရက်သား6ဦးသေဆုံးက9ဦးဒဏ်ရာရတာရှိခဲ့တယ်ဆိုပြီးဒေသခံတဦးကပြောပြပါတယ်
။ဒီ73ရက်နေ့ကနေ76ရက်နေ့ကြီးပေါ်မှာရေ4ရက်တာ4ရက်တာတက်ဝင်မှာဒီကြောက်ကြီးတော့တက်မှာတော့ပိုင်နေမှာဘူး။စစ်ကောင်စီကလက်နက်ကြီးတွေထုတ်ပြီးတော့ပေတဲ့ကလေးအမေလူကြီးအစင်းမှာပေရာတော့6ရက်ရှိတယ်မှာရေဟိုနေဒဏ်ရာရတာ9ဦးရှိတယ်။ပေတဲ့လူကတော့ဆက်ရှင်ရဲ့အယူရယ်ကိုဆောအပ်ကလေးဆိုရဲတရားရယ်16နှစ်အယူရယ်အစောဘူလူတီးဆိုရဲတရားရယ်နောက်အသက်60အယူရယ်ကိုမောင်ထွေးခတ်ကျော်ကိုကျော်စီရပေါ့နောက်35နှစ်ရယ်ကိုတန်းစော်ပေါ့သူတို့ပါဝင်တော့မှသိရဂျန်ရလူကတော့ဆောဖာစီ18နှစ်အယူရယ်နောက်15နှစ်ယူရယ်နော်ဒီရဲကျောင်းဆရာမတဦးလည်းပါတယ်နောက်ကျောင်းသားကျောင်းသူ2ဦးလည်းပါတာပါ
အခုချိန်မှာတော့အဲ့ဒီကြောက်ကြီးမျိုးနယ်ထဲမှာတိုက်ပွဲတွေရှိနေပြီမဲ့စစ်ကောင်စီတပ်တွေကသူတို့ရဲ့တပ်စခန်းတွေကနေလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်ဒေသခံကြေးရွာတွေပေါ်ကိုကြားရောက်ပောက်ကွဲခဲ့ပြီးတေဆုံးဒဏ်ရာရတာတွေဖြစ်လာရတယ်လို့လည်းဒေသခံတွေကဆိုပါတယ
်တိုက်ပွဲတော့မကြီးနိုင်ဘူးသူတို့ကလက်နက်ကြီးနဲ့ပဲဟိုရန်သမီးပြစ်ပြီးတော့ဒိုးတန်းတို့ပဲတောင်တို့အင်းကုန်းတို့လေတန်းနဲ့တထေးကုန်းဝန္ဒလကြီးအင်ကပလေးပစ်ထောက်ခင်သလုတ်ကြီးဖျားလက်တာအဲ့ရွာတွေပဲအဓိကပဲဟိုလက်နက်ကြီးထုတ်ထည့်နေတာအဓိကပဲခံရတာပေါ့ဒီကောအဓိကတည်းမဆိုရွာသားပဲပြစ်မှတ်ထားပြီးတော့အဲ့ဒီမှာကျွန်တော်တို့အဲ့ဒီနေရာမှာကြင်ရွာမရှိဘူးပြည်တည်းလည်းမရှိဘူးသူတို့ကဟိုအရှိတ်ကိုမချော့ပါနဲ့သူတို့တက်ရင်နေထိုင်ပြီးတော့လက်နက်ကြီးနဲ့ပဲရန်တန်းလိုက်ထုတ်နေတော့ဒီမှာရှိတဲ့လူတွေပြည်အောင်ပါလေ
စစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပြစ်ခတ်တာအပြင်အဲ့ဒီဒေသမှာလေကြောင်းတက်ခတ်မှုတွေလုပ်နေတာကြောင့်ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေရတယ်လို့လည်းဆိုပါတယ်အခုဆိုရင် KNU ထိန်းချုပ်ရာတပ်မ9ခုအနက်6ခုမှာတိုက်ပွဲတွေဖြစ်နေပြီးအခုလိုမျိုးစစ်ဘေးရှောင်နေရသူလူဦးရေ6သိန်းထက်မနည်းရှိတယ်လို့လည်းကရင်လူ့အခွင့်အရေးအဖွဲ့အစည်းတွေကခန့်မှန်းထားကြပါတယ်ရှင်